ပြီးခဲ့တဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲကနေအမေရိကန်နိုင်ငံရဲ့46ဆင့်မြောက်သမ္မတအဖြစ်နဲ့ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကိုရွေးချယ်တင်မြှောက်ကြောင်း Electoral College ကပြည်내ကိုစားပြုသမ္မတရွေးချယ်ရေးအဖွဲ့ကတည်ဝင်ချိန်ညာဖို့တည့်ပဲလိုတော့တဲ့တင်းနှင်းတွင်နေသည့်သမ္မတဒေါ်နယ်ထရမ့်ဟာဒုတိယတက္ကံပြန်ပြီးအရွေးခံရဖို့အတွက်ညှိနှိုင်းနေဆဲဖြစ်ပါတယ်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့သမ္မတထရမ့်တင်ပြချက်တွေကိုဒါဇင်နဲ့ချီတဲ့တရားရုံးတွေကမဟုတ်မှန်ကြောင်းဆုံးဖြတ်ခဲ့ကြပေမဲ့တနင်္လာနေ့ Fox သတင်းဌာနရဲ့မေးမြန်းခန်းမှာသမ္မတကဒီကိစ္စဟာမပြီးဆုံးသေးတယ်လို့သူတို့ဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်း Pennsylvania, Michigan နဲ့ Georgia ပြည်နယ်တွေမှာမဲအများပြားနဲ့နိုင်ခဲ့ပေမဲ့မဲခိုးခံရတယ်လို့ပြောကြားခဲ့တာပါဒါပေမဲ့လည်းအထက်လက်တော်မှဖြစ်တဲ့နှစ်ပေါင်း36နှစ်နဲ့ဒုသမ္မတအဖြစ်၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဂျိုးဘိုင်ဒန်ကိုရွေးချယ်ကြောင်း Electoral College ကတနင်္လာနေ့မှာတည်ဝင်ကြေညာဖို့ရှိပါတယ်။ဒီအဖွဲ့ကဂျိုးဘိုင်ဒန်ကိုကိုယ်စားလှယ်မဲ36မဲနဲ့မဲပေါင်း232မဲရတဲ့သမ္မတထရမ့်ကိုအနိုင်ရကြောင်းကြေညာမယ်လို့မျှော်လင့်ရပါတယ်။ဒါဟာ2016တုန်းကဒီမိုကရက်တစ်ပါတီက Hillary Clinton ကိုသမ္မတထရမ့်အနိုင်ရခဲ့တဲ့မဲအရေးအတွက်နဲ့တူပါတယ်။